နိုင်ငံခြားကနေလေကြောင်းလိုင်းကရောနယ်စပ်လမ်းကပါပြန်လည်ရောက်ရှိလာကြတဲ့ပြည်တော်ပြန်တွေအတွက်14ရက်တည်တံ့စောင့်ကြည့်မဲ့နေရာတွေကိုမြို့နယ်အလိုက်ရက်ွက်အလိုက်ပြင်ဆင်နေကြတဲ့အကြောင်းကိုပြောပြပေးပါမယ်ထိုင်းနယ်စပ်ကနေဝင်ရောက်လာကြတဲ့သူတွေနဲ့နိုင်ငံခြားကနေတရားဝင်လမ်းကြောင်းနဲ့ရောက်လာကြတဲ့သူတွေကို14ရက်တည်တံ့စောင့်ကြည့်မဲ့နေရာတွေကိုမြို့နယ်အလိုက်ကျန်းမာရေးဌာနတွေအုပ်ချုပ်ရေးပိုင်းကတာဝန်ရှိသူတွေပူးပေါင်းပြီးဆောင်ရွက်နေကြပါတယ်။ရောဂါဖြစ်ပွားနေတဲ့နိုင်ငံကနေပြန်လာကြသူတွေအနေနဲ့သက်ဆိုင်ရာရက်ွက်ရဲ့တာဝန်ရှိသူတွေစီကိုအကြောင်းမကြားစစ်ဆေးမှုမခံယူဘဲတိတ်တဆိတ်ဝင်ရောက်နေထိုင်တာကအန္တရာယ်ကြီးတဲ့အတွက်ဒီသင်္ကြန်ရအမိန့်တွေထုတ်ပြန်ထားပြီးမလိုက်နိုင်ရင်အကြီးအကျယ်ဆောင်ရွက်တာတွေလုပ်သွားမယ်လို့မင်္ဂလာတောင်မြို့မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူသင်းကပြောပါရယ
်ဝင်လာမယ်သူတို့ကသက်သက်မတ်မတ်ခွဲထားမယ်စစ်ကဲနဲ့နေမယ်ဆိုရင်တောက်ဆရာမလိုဘူးမယ်ဝင်လာပြီးတော့ချက်ကလေးတွေနေဆိုင်သွားပြီးတော့ channel လူတွေကိုကိုဆောင်အောင်လို့တော့ရတော့ကျွန်တော်တို့အများကိုအန္တရာယ်ရှိတယ်။အဲ့ဒါတော့ကျွန်တော်တို့ဟိုစိုးရိမ်တာပေါ့နော်။အဓိကတော့တကယ်ဝင်လာပြီးတော့မှန်မှန်ကန်ကန်နဲ့ဒီမှာသတ်မှတ်ထားတဲ့အစီအစဉ်စီကဲနေတဲ့ဆက်လေးရောက်ကြည့်တာကွာရန်တင်းလောက်တာလေးလက်ခံပြီးနေမယ်ဆိုရင်တော့ကျွန်တော်တို့တိုက်အန္တရာယ်နဲ့မယ်ပေါ့။အဲ့လိုမှမဟုတ်လို့ရှိရင်တော့ကျွန်တော်ကဒါတော့ကျွန်တော်အခုဆိုလို့ရှိရင်ဒီတလားအမိတ်ကြီးထုတ်ပြန်နေတယ်
ဟုတ်ကဲ
့ဆင်းရဲစိတ်ကနေလည်းရှိကတဲ့မပိုးတဲ့သူတွေလက်မခံရင်းဆန်တဲ့သူတွေတော်လည်းသူပြုံးပြတဲ့နေရှိပြီးသားဖြစ်တဲ့အတွက်အဲ့ဒီတိုင်းကိုဆောင်ရွက်တော့အောင်ပါပေါ့နော
်ကျမကြီးဌာနနဲ့အုတ်ချုပ်ရေးပိုင်းတာဝန်ရှိသူတွေပူပေါင်းအုပ်စုတွေဖွဲ့ထားပြီးရက်ွက်ကအကြောင်းကြားတာရှိခဲ့ရင်အချိန်နဲ့တပြေးညီတွားရောက်ပြီးကျမကြီးစစ်ဆေးတာတွေလှုပ်ဆောင်ပေးနိုင်အောင်အဆင်သင့်ပင်ထားတယ်လို့ဆိုပါတယ်နိုင်ငံခြားကပြန်လာတဲ့သူတွေယာနဲ့ချီပြီးရှိလာမယ်ဆိုရင်တော့မင်္ဂလာတောင်ရွံ့မြို့နယ်အနေနဲ့အောင်ဆန်းမိုးလုံလေးလုံအားကစားကွင်းကို quarantine center အဖြစ်အသုံးပြုဖို့စီမံထားတယ်လို့လည်းဒေါ်ဖြူဖြူသင်းကပြောပါရတယ်။တာကီတာမြို့နယ်မှာတော့နယ်ဇာလန်ကနေဝင်လာတဲ့သူတွေကိုသိရင်ရက်ွက်အုပ်ချုပ်ရေးမှူးတွေစီကိုအကြောင်းကြားပေးဖို့နဲ့14ရက်တည်တံ့စောင့်ကြည့်ဖို့အတွက်ပြင်ဆင်နေတာတွေရှိပါတယ်။အခုလက်ရှိမှာနိုင်ငံခြားကနေပြန်လာသူ5ဦးရှိနေပြီး14ရက်တည်တံ့နေထိုင်ပြီးအိမ်မြေမထွက်ဖို့ညွှန်ကြားထားတယ်လို့ထူပါယုံတိရက်ွက်ကရက်ွက်အုပ်ချုပ်ရေးမှူးဦးမျိုးမင်းလက်ကပြောပါရတယ်။အဲ့ဒီလူငါးဦးကိုစောင့်ကြည့်ရမှာကျမရေးဝင်ထမ်းမလောက်မှားတာကြောင့်သူ့ရဲ့မိသားစုဝင်တွေနဲ့အင်းကြီးနားချင်းတွေကိုအပြင်ထွက်မထွက်စောင့်ကြည့်ခိုင်းတာပြီးညွှန်ကြားချက်မလိုက်နာတာရှိရင်သတင်းပေးဖို့ပြောထားတယ်လို့ဆိုပါတယ်။နောက်ထပ်ဝင်လာသူတွေများလာမယ်ဆိုရင်တော့ကွာရန်တင်းစင်တာတွေတတ်မှတ်ပြီးဆောင်ရွက်မယ်ဆိုတဲ့အကြောင်းကိုဦးမျိုးမင်းလက်ကအခုလိုပြောပြပါရစေ။
အဲ့ဒီမှာကျမရေးဝင်ထမ်းတွေထားပေးမယ်။သူတို့ဆက်လျက်စားနေဖို့စားဖို့ထိုင်ဖို့အတွက်ကိုလုံခြုံရေးအပြည့်နဲ့ကျွန်တော်စောင့်ကြည့်မယ်နေရာတစ်ခုကိုကျွန်တော်စင်းနမောင်ဘုရားဝန်မှာရှိရဲ့ဝမုတိဓမ္မယုံအဲ့နေရာမှာကျွန်တော်တို့အဲ့ဒါယူလဲပြင်ဆင်ထားပါတယ်အဲကြောင့်အချောင်းကျိုးရောကြောင့်တချို့တွေကသူတို့အခက်ခဲကြောင့်နေဆက်ကနေပြန်လာမယ်တရင်မပေးဘူးအခုဒါမှမဟုတ်ကျွန်တော်ချက်ချင်းရက်ကွက်တွေမှာတရင်ရပြီဆိုလို့ရှိရင်ချက်ချင်းအဲ့လူတွေကျွန်တော်တို့ဆက်လျက်ကော်ရင်ထားဖို့အဲ့ဒါပြင်ဆင်ထားပါတယ်ကျွန်တော်တို့မှန်းတာကတော့အနည်းဆုံး200ပတ်ဝန်းကျင်လောက်ကောင်းကောင်းဆက်ပါတယ်အဲ့ဒါကြောင့်အဝင်းဝိုင်းလဲချဲ့တယ်လုံခြုံရေးကလည်းစိတ်ချတယ်နေရာလေအကျဉ်းချုပ်ဝန်ရှိတယ်။အဲကြောင့်ကျွန်တော်အဲ့နေရာကိုမြို့နယ်အစ်စင်နေနဲ့သတ်မှတ်ပြီးတော့ဒီနေရာကိုကော်ဒင်းယာယီထားမဲ့နေရာလို့သတ်မှတ်ထားပါတယ်ကျွန်တော်တို့
။ PPE ဝတ်စုံတွေဝယ်ဖို့အတွက်ကိုလည်းတာကီတာ19ရက်ွက်စုပေါင်းပြီးတရက်ွက်ကို5စုံစီစုပေါင်းဝယ်ယူထားကြဖို့ကျမကြီးဦးစီးဌာနနဲ့မြို့နယ်ထွေအုပ်ကနေညွှန်ကြားထားတယ်လို့ဆိုပါတယ်။လူနေထူထပ်တဲ့နေရာတွေကိုပရဟိတအဖွဲ့တွေကပိုးသတ်ဆေးလိပ်ဖြန်းနေတာတွေကိုလည်းလုံးနေကြပါတယ်။ဒီလိုနိုင်ငံခြားကပြန်လာပြီးစောင့်ကြည့်မခံပဲတက်တဆိတ်နေသူတွေရှိနေရင်ယောဂကုသပြန့်နှံ့မှာဟိုရက်ွက်နေပြည်သူတွေကလည်းစိုးရိမ်နေကြပါတယ်။မိသားစုနဲ့ပြည်သူတွေကိုကူညီတဲ့အနေနဲ့14ရက်စောင့်ကြည့်ခံတင်တယ်လို့ရက်ွက်နေပြည်သူတဦးဖြစ်တဲ့မမမြထွေးကပြောပါတယ
်။မားကြီးတို့အနေနဲ့ဆိုတော့14ရက်နေတဲ့လို့ထင်တယ်။ဒါကိုပြည်သူတွေလည်းကူညီရကြတယ်။ကိုကိုကလည်းစိတ်ဖြစ်တယ်
မင်္ဂလာတောင်ညွမြို့နယ်ကကိုဗစ် -19 ရောဂါပိုးတွေ့ရှိရတဲ့လူနာရဲ့မိသားစုနဲ့သူနေထိုင်ရာတစ်တိုင်လုံးကိုစောင့်ကြည့်နေရအဖြစ်သတ်မှတ်လိုက်ပြီးသူနေထိုင်ရာလမ်းကိုလည်းပိတ်ထားပါဗျ။လက်ရှိမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးတွေ့ရှိသူ5ဦးရှိနေပြီးမတ်လ25ရက်နေ့ကနေ26ရက်ညနေ6နာရီအထိစောင့်ကြည့်လူနာအသစ်48ဦးရှိနေပါဗျ။တကဘာလုံးမှာကိုဗစ် -19 ဖြစ်ပွားနေတဲ့နိုင်ငံပေါင်း196နိုင်ငံရှိနေပြီးယောဂါဖြစ်ပွားသူစုစုပေါင်းက5သိန်းခွဲနီးပါးရှိနေပါတယ်။ပြန်လည်သက်သာလာသူစုစုပေါင်းက3,200ကျော်နဲ့သေဆုံးသူစုစုပေါင်းက2,000ခွဲနီးပါးရှိပါတယ်။ကျွန်မအိမ်တနာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါရစေ။